လ12ရက် ANI သတင်းမှာမြန်မာနိုင်ငံအတွင်းလူ့အခွင့်အရေးဖောက်ပြစ်ကျူးလွန်မှုတွေစိုးရိမ်ပေါ်ရကောင်းလောက်အောင်မြင့်တက်လာနေကြောင်းသတင်းဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးဆယ်လကျော်ကာလအတွင်းလူ့အခွင့်အရေးအခြေအနေတွေဟာမကြုံစဖူးနက်နက်ဆိုင်ဆိုင်ပေါ်ပေါက်လာနေခဲ့ပြီးစိုးရိမ်ထိတ်လန့်ပေါ်ရအနေအထားတရစီကိုဥတည်နေပြီးဖြစ်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးရုံး UNOCHA ကတောက်ကြနေကသတိပေးထုတ်ပြန်ခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲမြန်မာနိုင်ငံအထက်ပိုင်းကရွာတရွာမှာအသက်18နှစ်မပြည့်သေးတဲ့ကလေး9ဦးအပါအဝင်ဒေသခံ12ဦးကိုစစ်ကောင်စီတပ်ကမိရှို့တပ်ဖြတ်ခဲ့တာဆန္ဒပြသူတွေကိုကောင်းတဲ့တိုက်တိုက်တာစတဲ့စစ်ကောင်စီရဲ့အကြမ်းဖက်လှုပ်ရှားသတင်းတွေဟာနိုင်ငံတကာကိုတုံ့လှုပ်သွားစေခဲ့ကြောင်း UNOCHA ပြောခွင့်ရသူရူဘတ်ကော်ဖီကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ဒါ့အပြင်မြန်မာပြည်သူတဦးချင်းအနေနဲ့အသက်ရှင်သန်ခွင့်လွတ်လပ်ခွင့်နဲ့လုံခြုံမှုရရှိခွင့်နှိမ့်ဆက်ညှဉ်းပန်းမှုကနေအကာအကွယ်ရခွင့်မျှတမှန်ကန်တဲ့တရားစီရင်မှုရရှိခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အစရှိတဲ့အခွင့်အရေးတွေအပေါ်စိုးစိုးဝါးဝါးဖောက်ပြစ်ကျူးလွန်မှုတွေခံစားနေရကြောင်းဖော်ပြပါတယ်။ဒါ့အပြင်ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေရဲ့လူမှုနွေဦးစားဆောင်ကလည်းစစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလကစလို့ဆန္ဒပြသူတွေကိုစစ်ကောင်စီကကားတွေနဲ့ဝင်တိုက်ဖြိုခွဲခဲ့တဲ့အချိန်အခုထိ19ချိန်ရှိခဲ့ပြီးဖြိုခွဲမှုအတွင်းသေဆုံးဒဏ်ရာရအဖမ်းဆီးခံခဲ့ရသူအများအပြားရှိခဲ့ကြောင်းထုတ်ပြန်ပါတယ်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကလည်းအခုလက်တော်သတင်းပတ်တွေအတွင်းဘာသာရေးဆိုင်ရာနေရာတွေနဲ့အဆောက်အအုံတွေလူနေအဆောက်အအုံတွေမိရှုဖြစ်စီခံခဲ့ရတဲ့သတင်းတွေရရှိထားကြောင်းပြောပါတယ်စစ်တပ်အာဏာသိမ်းလိုက်ပြီးကတည်းကစစ်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ရဲ့တပ်ဖွဲ့တွေဟာပြည်သူတွေအတွက်အကာအကွယ်ပေးရေးဆိုင်ရာနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာဖို့အကြိမ်ကြိမ်ပြတ်ခွက်ခဲ့ကြောင်း UNOCHA ပြောခွင့်ရသူရူဘတ်ကော်ဗီကပြောပါတယ်အကျိုးဆက်အနေနဲ့ပြည်သူ 1,300 ကျော်သေဆုံးခဲ့ရပြီး 1,600 ကျော်အထိမ်းသိမ်းခံခဲ့ရပါတယ်လူတွေရာဆိုးရွားလာတဲ့အခုနောက်ဆုံးအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာအနေနဲ့မြန်မာစစ်တပ်အပေါ်ပြင်းထန်ခိုင်မာတဲ့အရေးယူမှုတွေကိုတညီတညာဝိုင်းဝန်းဆောင်ရွက်ကြဖို့မြန်မာဒီမိုကရေစီအရေးအားပေးကူညီကြဖို့ UNOCHA ပြောခွင့်ရသူကအလေးပေးပြောကြားခဲ့ပါတယ်။ဒီဇင်ဘာလ10ရက်အနာဒိုလူအေဂျင်စီသတင်းမှာတော့မြန်မာနိုင်ငံအတွင်းလက်တလော့ပေါ်ပေါက်နေတဲ့ပါနာသိစစ်ကောင်စီရဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးစိုးချိန်တုန်လှုပ်မိကြောင်းကုလသမဂ္ဂကပြောဆိုတဲ့သတင်းဆောင်မတစ်ပုဒ်ဖော်ပြပါတယ်။မြန်မာနိုင်ငံအတွင်းမြင့်တက်လာနေတဲ့အကြမ်းဖက်မှုတွေထဲမှာကလေး9ဦးအပါအဝင်အဇတ်သား12ဦးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကမိရှို့တပ်ဖြတ်ခဲ့တဲ့ဖြစ်ရပ်ဆန္ဒပြပြည်သူတွေကိုစစ်ကောင်စီကကောင်းတဲ့လိုက်တိုက်ခဲ့တဲ့ဖြစ်ရပ်တွေပေါ်ဝင်ခဲ့ပါတယ်အခုလိုဥပဒေမဲ့အင်အားသုံးအကြမ်းဖက်တာတွေမြင့်တက်လာနေတဲ့အပေါ်တုံ့လုံခြောက်ခြားမိကြောင်းကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးရုံးရဲ့ပြောခွင့်ရသူရူဘတ်ကော်ဗီကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်ရွေးကောက်ခံအစိုးရကိုစစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်အချိန်ကာလဆယ်လကျော်ကာလအတွင်းနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေမြန်မြန်ဆန်ဆန်ကျဆင်းသွားခဲ့ပါတယ်မြန်မာနိုင်ငံရဲ့အခြေအနေတွေဟာပြည်တွင်းစစ်စီကိုဥတည်နေပြီလားလို့မိမြန်ရမှာတော့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးရုံးရဲ့ပြောခွင့်ရသူရူဘတ်ကော်ဖီကခုလိုအခြေအနေမှာနိုင်ငံရေးအရာအဖြစ်ရှာတာတွဲဆုံဆွေးနွေးမှုတွေနဲ့အဖြစ်ရှာတာတွေကနေပြီးတော့တစုံတရာဘာမှဖြစ်မလာတဲ့အခါလက်နက်ကင်လမ်းစဉ်ကလွဲလို့တခြားရွေးချယ်စရာမရှိတော့ဘူးလို့ထင်မြင်ခံစားသွားတာမျိုးဖြစ်တဲ့အကြောင်းကော်မရှင်နာမင်းကြီးချုပ်ပြောခွင့်ကြသူကပြောဆိုပါတယ်အခုလက်တော်သတင်းပတ်တွေအတွင်းလူ့အခွင့်အရေးဆိုင်ရာရုံးအနေနဲ့ကြီးရွာတွေအများအပြားမိရှုခံခဲ့ရရမှာဘာသာရေးဆိုင်ရာနေရာတွေနဲ့လူနေရပ်ကွက်ဆောက်ဦးတွေပါပတ်ဝင်ခဲ့ပါတယ်စစ်တပ်ကအာဏာသိမ်းပြီးကတည်းကဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ရဲ့တပ်ဖွဲ့တွေဟာနိုင်ငံနဲ့ပြည်သူတွေအပေါ်အကာအကွယ်ပေးရမယ်ဆိုတဲ့နိုင်ငံတကာဥပဒေကိုလေးစားလိုက်နာမှုမရှိခဲ့ပဲအချိန်ချင်းပြက်ကွက်ခဲ့ကြောင်းကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးရုံးကပြောပါတယ်လက်ရှိအခြေအနေမှာဒေသခံပြည်သူ 1,300 ကျော်သေဆုံးခဲ့ရပြီး 1,600 ကျော်ထိသိမ်းခံထားရကြောင်းသိရပါတယ်